တော်တာရှင်များခင်ဗျာအကြမီရပိုင်းကစိုက်ပျိုးရေးနယ်ပယ်ကကျွမ်းကျင်သူတဦးနဲ့မီဒီယာသမားအချို့အလွတ်တဘောတွေ့ဆုံပွဲလေးလုပ်ခဲ့ပါတယ်အဲ့ဒီပုံကမြမစိုက်ပျိုးရေးနယ်ပယ်မှာကြုံတွေ့နေရတဲ့ပြဿနာတရက်ကိုထောက်ပြခဲ့ပါတယ်ဘာလဲဆိုတော့တောင်သူတွေအနေနဲ့သီးနှံတွေမှာယောဂကြတာလားပိုးကြတာလားဆိုတာကိုကွဲကွဲပြားပြားနားမလည်ပဲဈေးတွေကိုရန်တမ်းမှန်တမ်းအသုံးပြုနေကြပါတယ်အဲ့ဒါကြောင့်အကျိုးဆက်အဖြစ်မြမသီးနှံတွေမှာဓာတုတက်ကျွင်းပါဝင်မှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဖြေရှင်းဖို့ခက်ခဲနေတယ်လို့ဆိုပါတယ်သီးနှံတွေမှာဓာတုတက်ကျွင်းတွေပါဝင်တဲ့အတွက်ပြည်တွင်းကစားသုံးသူတွေရဲ့ကျန်းမာရေးကိုထိခိုက်စေသလိုပြည်ပဈေးကွက်ပြတ်တဲ့အထိဖြစ်တာတောင်ထင်ထင်ရှားရှားအနေနဲ့နှစ်ခါရှိပါပြီပထမတစ်ခါကတော့မြမနှမ်းပြူတွေမှာဓာတုတက်ကျွင်းပါဝင်နေဆိုပြီးဂျပန်နိုင်ငံကလွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးလုံးဝမဝယ်တော့တာပါနောက်တစ်ခုကတော့မြမပဲဒီစိမ့်မှာဓာတုတက်ကျွင်းပါဝင်နေဆိုပြီးလွန်ခဲ့တဲ့6လလောက်ကစပြီးထိုင်ဝမ်ကအဝယ်ရပ်ထားတာပါပြောရရင်တော့စိုက်ပျိုးရေးပညာကိုတိတ်ပဲ့နှီးကြသင်ယူထားတာမဟုတ်တဲ့တောင်သူအများစုအနေနဲ့အပင်မှာယောဂကြတာလားပိုးကြတာလားဆိုတာကိုစနစ်တကျခွဲခွဲခြားခြားနားလည်ဖို့ဆိုတာကခဲ့ပါတယ်ဒါကြောင့်စိုက်ပျိုးရေးလုပ်တဲ့နိုင်ငံတွေမှာတောင်သူတွေကိုလမ်းညွန်ကူညီဖို့ကျွမ်းကျင်သူတွေကိုအစိုးရကခန့်အပ်ပေးထားကြပါတယ်အဲ့ဒီဝန်ထမ်းတွေဟာစိုက်ကွင်းနေတဲ့အထိကိုယ်တိုင်ကိုယ်ကျလှည့်လည်သွားရောက်ပြီးတောင်သူတွေကိုအကူအညီပေးကြရပါတယ်ကျွမ်းကျင်သူတွေရဲ့လေးလာမှုတွေအရတော့ဒေတာတွင်းနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမှာဆိုရင်စိုက်ပျိုးမြေဧက1000အတွက်ကွင်းဝန်ထမ်းတစ်ယောက်ဗီယက်နမ်မှာဆိုရင်ဧက5000အတွက်ကွင်းဝန်ထမ်းတစ်ယောက်စီခံထားကြပါတယ်မြန်မာနိုင်ငံမှာလည်းအခြားစိုက်ပျိုးရေးနိုင်ငံတွေနီးတူတောင်သူတွေကိုကူညီဖို့အဲ့ဒီလိုစိုက်ပျိုးရေးဝန်ထမ်းတွေခန့်အပ်ထားရှိပြီးဖြစ်ပါတယ်မြန်မာလိုတော့အဲ့ဒီဝန်ထမ်းတွေကိုကွင်းဝန်ထမ်းလို့ခေါ်ကြပါတယ်မြန်မာနိုင်ငံမှာကွင်းဝန်ထမ်းတွေကိုပြင်းပြအနေနဲ့တမျိုးနယ်ကို6ယောက်လောက်ခံထားပါတယ်ပြင်းပြအနေနဲ့တမျိုးနယ်မှာစိုက်ဧကတသိန်းဝန်းကျင်ရှိတဲ့အတွက်6ယောက်ဆိုတာဒေတာတွင်းနိုင်ငံတွေနဲ့ရှင်ရင်တော်တော်ကိုနည်းပါတယ်အဲ့ဒီလိုနည်းတဲ့အပြင်နောက်ထပ်ပြဿနာကဘာလဲဆိုတော့ခံထားတဲ့ကွင်းဝန်ထမ်းတွေကတောင်သူတွေကိုထိထိရောက်ရောက်ကူညီပံ့ပိုးမှုမပေးနိုင်ကြတာပါ။ဘာဖြစ်လို့လဲဆိုတော့ကွင်းဝန်ထမ်းတွေကိုခင့်နဲ့လျော်ညီတဲ့ဈေးစကားပေးမထားတဲ့အတွက်စိုက်ကင်းတွေနဲ့ဆင်းတဲ့အခါကိုယ်စပိန်နဲ့ကိုယ်သွားရတာတွေ၊စိုက်ကယ်စီဖို့ကိုယ့်ပတ်စံနဲ့ကိုယ်ဖြည့်ရတာတွေ၊စားရေးတောက်ရေးခက်ခဲတာတွေကြောင့်ဖြစ်ပါတယ်။ကွင်းဝန်ထမ်းတွေရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးသုံးကမြို့နယ်ဖျားကုန်းကြီးပါမှာတောင်သူကိုလာမျိုးကသူ့အတွေ့အကြုံကိုပြောပြထားပါတယ်။သုံးက
မြို့မှာဆိုရင်တောင်သူတွေအနေနဲ့ကတော့စပားဆိုတော့ဒီနေ့ကပိုးဝင်သွားတာအဲ့တော့ကျွန်တော်တို့ကတင်ပြရလေစိုက်ပျိုးရေးလူကြီးဆင်းကြီးတာတို့သူတို့ကနိုင်ငံတော်ကညွှန်ကြားတယ်ပဲပြောတာဒီကိုဆင်းလာတော့မရှိတောင်သူတွေအနေနဲ့ကတော့ကုမ္ပဏီထိတ်တိုက်သွားပြီးတော့ကုမ္ပဏီဝန်ထမ်းတွေကိုကျွန်တော်တို့လည်းရတော့အရွက်တွေဝါတာတို့အပင်ချောက်ပြီးတော့တည်တာတို့နောက်အရွက်ကလေးတွေကနှခွားထွက်လေးတွေခါကြတော့အရွက်ကလေးတွေဖွေးပြီးတော့လောင်မိကြတယ်လို့ပေါ့ပင်လေးတွေနှုတ်သွားတယ်ပုံစံလေးတွေကျွန်တော်တို့ဒီကဓာတ်ပုံရက်တဲ့ဟာလေးလည်းရိုက်ယူသွားပြီးပြတယ်ဘုံမီတွေကပဲဒီလေးတွေတွဲပြီးလိုက်တယ်အလိုဒီဖြန်းဆိုတော့ကျွန်တော်ဒီရောက်ဖြန်းတယ်ဒါလည်းတချို့တဝက်လောက်ပဲရတာပါ
ပုံမှာတင်ပြခဲ့သလိုကွင်းဝင်တန်းတွေစီကနေကုညီလန်းညုံမှုထိထိရောက်ရောက်မရတဲ့အတွက်တောင်သူတွေအနေနဲ့တိနံယောဂကာကွယ်ရေးပိုးမွှားနှိမ်နင်းရေးကိစ္စတွေကိုပိုးသက်ဆေးရောင်းသူတွေကိုဆရာတင်ပြီးလုပ်နေကြရတာများပါတယ်စိုက်ပျိုးရေးဆေးရောင်းသူအများစုကလည်းတောင်သူတွေဆေးလာဝယ်တဲ့အခါယောဂကြရင်သုံးတဲ့ဆေးကောပိုးကြရင်သုံးတဲ့ဆေးကိုကောနှမျိုးစလုံးကိုပေးလိုက်ကြတာများတယ်လို့ကျွမ်းကျင်သူတွေကပြောပြပါတယ်။သဘောကတော့ဆေးတစ်မျိုးမဟုတ်ရင်တစ်မျိုးနဲ့အပင်တွေပြန်ကောင်းသွားဖို့ရည်ရွယ်တာပါ။ဒီနေရာမှာနောက်ထပ်ပြဿနာတစ်ခုလည်းရှိနေပါသေးတယ်။ဘာလဲဆိုတော့သီးနှံပင်တွေမှာကျတဲ့တချို့ပိုးမွှားတွေကမျက်စိနဲ့မြင်ရတဲ့အတွက်ပိုးသက်ဆေးကိုပဲတိတိကျကျဝယ်သုံးလိုက်ရင်အဆင်ပြေနိုင်ပါတယ်။ဒါပေမဲ့တောင်သူတော်တော်များများကပိုးသက်ဆေးနဲ့ပတ်သက်ပြီးစနစ်တကျတိရှိမှုအားနည်းတော့ပိုးသက်ဆေးဆိုရင်ပိုးတွေတုံးကနေတည်မှကောင်းတယ်လို့ထင်တတ်ကြပါတယ်။ကဲတမ်းမှာတော့ပိုးသက်ဆေးမှထည့်သွင်းတဲ့အစိတ်ပမာဏကိုအကန့်အသတ်နဲ့ပဲထည့်ကြရပါတယ်။ဥပမာအားဖြင့်အစိတ်ကိုပိုးတွေတုံးကနေတည်သွားအောင်မဟုတ်ပဲမျိုးမပွားနိုင်ကြုံသာထည့်သွင်းကြပါတယ်။ဒါပေမဲ့တောင်သူတော်တော်များများကပိုးတွေတုံးကနေတည်သွားမဲ့ဆေးမျိုးကိုမှတကယ်အစွမ်းထက်တယ်ဆိုပြီးအားထားသုံးဆွဲနေကြပါတယ်။တကယ်တမ်းကျတော့အဲ့ဒီပိုးသက်ဆေးတွေကအညွှန်းမှပေါ်ပြထားတာတဲ့အစိတ်ပမာဏကိုအများကြီးပိုထည့်ထားကြတာပါ။အပေါ်မှာဖော်ပြခဲ့သလိုဆေးတွေကိုမလို့အပဲနှမျိုးသုံးမျိုးတွဲသုံးတာတွေအစိတ်တွေအများကြီးပါတဲ့ပိုးသက်ဆွေးတွေကိုသုံးနေကြတာတွေဟာသီးနှံတွေမှာဓာတုတက်ကျွင်းတွေပါဝင်နေတဲ့ကိစ္စနဲ့ဆက်ဆက်နေတယ်လို့လေ့လာတွေ့ရှိရကြောင်းစောင်းမအစမှပြောခဲ့တဲ့ကျွမ်းကျင်သူကဆိုပါတယ်အကျိုးဆက်အနေနဲ့ပြည်တွင်းစားသုံးသူတွေရဲ့ကျန်းမာရေးကိုထိခိုက်စေတယ်ပြီးရင်ယာပီသားပြည်ပဈေးကွက်တွေဆုံးရှုံးရတယ်ဈေးကွက်အစ်စ်တွေထပ်မံထိုးချဲ့ရေးအတွက်အဟန့်အတားတွေဖြစ်စေပါတယ်ဒါအပြင်မလို့အပဲဆေးတွေကိုနှမျိုးသုံးမျိုးအပိုသုံးရတဲ့အတွက်ဇယိတ်တွေပိုကုန်ပါတယ်ဒါကြောင့် ဒီပြဿနာတွေကိုပြေလည်စေဖို့စိုက်ကွင်းတွေအထိတွားရောက်ပြီးတောင်သူတွေကိုစိုက်ပျိုးရေးအသိပညာပေးတဲ့လုပ်ငန်းကိုအခုတည်းအများကြီးပို့ပြီးဒီဒီရောက်ရောက်ကြဲကြဲပြန့်ပြန့်လုပ်ဖို့လိုတဲ့ဆိုတာရှင်းလွန်ပါတယ်ချက်ချင်းကြီးထပြီးသူများနိုင်ငံတွေနဲ့ဒန်းတူကွင်းဝင်နှန်းတွေအများကြီးခန့်ပြီးတောင်သူတွေကိုအကူအညီမပေးနိုင်သေးဘူးဆိုတာနားလည်ပါတယ်ဒါပေမဲ့ခံထားပြီးသားကွင်းဝင်နှန်းတွေရဲ့အင်အားကိုတော့အပြည့်အဝအသုံးချနိုင်ဖို့လိုပါတယ်ဒါကြောင့်လိုအပ်တဲ့လက်နက်ကိရိယာတစားပလာတွေတက်ဆင်ပေးခြင်းခင့်နဲ့လျော်ညီတဲ့ဈေးစကားတွေပေးခြင်းတို့ဖြင့်စိုက်ပျိုးရေးပညာပေးလုပ်ငန်းတွေကိုစတင်ချက်တွင်တင်မှာကြောင်းတိုက်တွန်းတင်ပြလိုက်ရပါတယ်။ဈေးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။